COVID ကာလမှာတာဝန်အလွှဲပြောင်းလုပ်ဖို့အခက်ကြုံနေရတဲ့မြန်မာနိုင်ငံကပင်လယ်ကူးသင်္ဘောသားတွေကိုကော့တောင်းစိတ်ကန်းကနေတဆင့်လဲလှယ်ပေးနေတဲ့အကြောင်းကိုတင်ဆက်ပေးချင်ပါတယ်ကျွန်မဆူဆူပါရှင်။စာချုပ်တည်တံပြီးသင်္ဘောသားတွေနဲ့သင်္ဘောပြန်တက်မဲ့သူတွေအလဲလှယ်လုပ်တဲ့နေရာမှာအရင်ကရန်ကုန်စိတ်ကန်းနဲ့လေးစိတ်ကနေတဆင့်တခြားနိုင်ငံတွေစီသွားရောက်တာကနေအခုလိုကက်ယောဂကာလမှာတော့အရင်လမ်းကြောင်းတွေအတိုင်းသွားဖို့ကအခက်ခဲရှိနေပါတယ်။ဒီလိုအခက်အခဲရှိနေသူတွေကိုအခုအခါကော့တောင်းစိတ်ကန်းကနေတာဝန်လဲလှယ်နိုင်အောင်စီစဉ်ပေးနေတယ်လို့ရေချောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုဦးချမ်းမြင့်က VOA ကိုပြောပါတယ်
။ဒါကတော့အခုလက်ရှိလေရင်ခီးစင်တွေမရှိတဲ့အတွက်လုပ်ပေးကြရတဲ့အနေထားပါ။တကယ်တော့ကျွန်တော်တို့ကဒီလေစိတ်တွေပြန်ဖွင့်ပေးနိုင်တဲ့အခြေအနေရောက်အောင်တော့ငွေကြေးကနေဆင်းရမယ့်လူတွေကဒီလေချောင်းလိုက်နေရနေဆိုတော့ transit နဲ့ပြန်လာကြမှာပေါ့နော်။လက်ရှိကတော့လေဆိပ်ကမဖွင့်နိုင်တဲ့ခါကြတော့အဲ့ဒီခက်ခဲကျွန်တော်တို့ဖြစ်နေတာပေါ့သမောသားတွေအတွက
်ကော့တောင်းစိတ်ကန်းကနေတာဝန်လဲလှယ်သူအရေးအတွက်ဟာဇူလိုင်ပထမပတ်အထိဆို200ဝန်းကျင်ရှိနေပြီလို့လည်းတာဝန်ရှိသူတွေကပြောပါတယ်ပြင်ရောက်တဲ့သမောသားတွေကိုတော့ကော့တောင်းမြို့ကဟိုတယ်မှာတိကျခွဲစောင့်ကြည့်ပြီးဓာခွဲနမူနာရယူစစ်ဆေးနေတယ်လို့လည်းသမောသားဌာနခွဲညွှန်ကြားမှုဦးဟိန်ထက်ဆိုးကပြောပါတယ
်ကော့တောင်းစိတ်ကန်းကျတော့သွားလာရနီးလို့ပေါ့နော်ပုံမှန်အဖြစ်တော့ကျွန်တော်တို့ရန်ကုန်စိတ်ကန်းဆိုလို့ရှိရင်ရန်ကုန်လာတဲ့သမောပဲအဓိကခုရှင်းလို့လို့လွယ်တာပေါ့နော်ဒီပုံမှန်ရန်ကြောင်းကနေပြီးတော့တွေ့ဖယ်ပြီးလာဖို့ကျွန်တော်တို့ခေါတောင်းကြတော့အနည်းဆုံးဖြစ်တာပေါ့နော်အဲ့ဒါကြောင့်သမောတွေကတော့အနည်းဆုံးနေရာမှာစီစဉ်ပြီးတော့လဲကြရပါခင်ဗျာ
ပုံမှန်ပြန်တန်းနေတဲ့ပြပလီကြောင်းလိုက်မရှိသေးတဲ့အတွက်စာချုပ်တည်တံပြည့်ပင်မဲ့လည်းပြန်မလာနိုင်သေးတဲ့သမောသားအရေးအတွက်က9000ဝန်းကျင်မှရှိနေတာပါပြေခဲ့တဲ့ဆွန်လာတော့ကကေဆယ်ရေးလီရင်နဲ့စင်လုံးကားလီရင်တို့အပြင်ကော့တောင်းစိတ်ကန်းကနေတဆင့်သမောပြန်တက်သူဦးရေကတော့400ကျော်အထိရှိနေပါတယ်နိုင်ငံတကာလေကြောင်းလိုင်းတွေပိတ်ထားခြင်းအစိုးရရဲ့အကူအညီနဲ့ပြန်ခေါ်နိုင်ခဲ့တဲ့ပြည်ပရောက်မြန်မာနိုင်ငံသားဥယေကတော့6000ကျော်အထိရှိနေပြီလို့နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကျွန်မဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။